အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကတော်မီလောင်ကျွမ်းမှုကိုပြည်ထောင်စုရေးပေါ်အခြေအနေဖြင့်သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့မှာအတည်ပြုလိုက်တာကြောင့်တော်မီလောင်ကျွမ်းမှုကိုနှိမ့်သက်ရဲ့အတွက်အရေးမြင့်တဲ့ရန်ပုံငွေတွေချထားပေးမှာဖြစ်ပါတယ်။ဒီဒေသပြန်လည်ထူထောင်ရေးအတွက်တော့အချင်းယူရနိုင်မယ်လို့သမ္မတကသတိပေးပါတယ်။ Los Angeles County မိသက်ဌာနအနေနဲ့အသက်အန္တရာယ်ရှိတဲ့တော်မီလောင်ကျွမ်းမှု၄ခုနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပြီးအ ਨੇ ဆုံးလူ2ဦးသေဆုံးအဆောက်အုံပေါင်း1000ကျော်လောင်ကျွမ်းခဲ့ကလူပေါင်း1000နဲ့ချီပေးလို့ရရွှေ့ပြောင်းခဲ့ရတာဖြစ်ပါတယ်။ Los Angeles County မိသက်ဌာနအနေနဲ့တော်မီလောင်ကျွမ်းမှုတစ်ခုနှစ်ခုလောက်အတွက်သာပြင်ဆင်ထားခဲ့တာဖြစ်ပြီးအထူးသဖြင့်အခုလိုလေပြင်းတိုက်ပြီးဆိုးဆိုးမှုနည်းတဲ့အခြေအနေမျိုးမှာဖြစ်တယ်လို့ County မိသက်ဌာနအဖြစ်ကဲ Anthony C. Maron ကပုတ်ထုနေမှာပြောပါတယ်။ဟက်တာ1000ကျော်မီးလောင်ကျွမ်းခဲ့ပြီးဖြစ်ပြီးမီးကဆက်လက်ပြန့်နှံ့နေတယ်လို့လည်းသူကပြောပါတယ်ရှင်။